သောရရှိမြောက်ခင်ဗျာကဘာတော်ဟန်ကတိတ်နေကြည့်တဲ့လူလူဟာဧကဆရမမြောက်ဗန်နက်ဒစ်ပုတ်ရဟန်းမင်းကြီးရဲ့ဘူဇော်ခံပွဲမှာအဆုံးမကိုကြားနာကြဖို့ဂျာမနီနိုင်ငံကလုံးမြို့ကခွင့်မြင်တဲ့ကိုတနင်္ဂနွေနေ့မှာစုဝေးရောက်ရှိလာကြပါတယ်ဒါဟာကဘာလူငယ်များနေ့ရဲ့နောက်ဆုံးရဲ့အထိမ်းအမှတ်ဖြစ်တယ်လို့ဂျာမနီနိုင်ငံသားပုတ်ရဟန်းမင်းကြီးရဲ့အထုထိတ်ရောက်ရှိခြင်းပထမဆုံးအကြိမ်အဖြစ်ထားနေကိုကြွမြန်းလာတဲ့အထိမ်းအမှတ်လည်းဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီး VOA ကဇဗီနာကက်စတဖန်ကကလုံးမျိုးကလေသတင်းပေးပို့ထားတဲ့အတိုင်းဒေါ်ခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
လူငယ်လူရယ်တွေဟာခီးဆောင်အဲ့ရကိုစီနဲ့ကလုံးမျိုးနာကကွင်းမြင့်ကြီးထဲမှာတညာလုံးသတင်းချကြပြီးမိုးလင်းကျလာမဲ့ပုံရဟန်းမင်းကြီးကိုပျော်ပျော်ပါပါကြိုဆူခဲ့ကြပါတယ်ကောင်းကင်တစ်ခွင်လုံးမိုးသားတွေနဲ့ရွာမလိုညို့နေချိန်မှာမှန်သားပင်ကာယံထားတဲ့ပုံရဟန်းမင်းကြီးရဲ့မော်တော်ယာဉ်ရောက်ရှိလာပြီးလူအုပ်ကြီးကိုဖြတ်တန်းဖို့တရွေ့ရွေ့သာသွားနိုင်ခဲ့ပါတယ်ယေရှုခရစ်တော်ခရစ်တော်ဟာကျွန်ုပ်ဘဝပါဆိုရဲတခြင်းကိုပြီးဆိုကြရင်လူငယ်တွေဟာဟန်ချက်ညီညီရင်းရွယ်နေကြပါလေ။ပုံရဟန်းမင်းကြီးကိုဝှင့်ရမ်းနှုတ်ဆက်ပြီးတခြင်းအလိုက်လက်ခုပ်တီးကြိုဆိုကြပါလေ။လောကတိုင်းကိုဆုပ်ကင်ထားတဲ့ပုံရဟန်းမင်းကြီးဟာအဖြူနဲ့ရွှေရောင်ဝိယုံတွေယုံထားပြီးအသားရောင်မျိုးစုံနဲ့လူငယ်တို့ကိုမျက်နာမူထားပါလေ။အကျဉ်း20ယောက်ကပ္ပလူငယ်များနေအတွက်ဩဝါဒမြစ်တာစာဖတ်ကြားတဲ့ဗန်နက်ဒစ်ပုတ်ရဟန်းမင်းကြီးဟာဘာသာစကားတစ်ခုကနေနောက်တစ်ခုကိုလွယ်ကူညင်သာစွာပြောင်းလဲဖတ်ကြားသွားပါတယ်။ဒါအပြင်ဖခင်သခင်ကချီးမြှင့်ပေးရထားတဲ့လွတ်လပ်မှုကိုဉာဏ်နဲ့ချင့်ချင်းပြီးသုံးကြဖို့ကိုလည်းလူအုပ်ကြီးကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်
။ Freedom is not simply about enjoying life in total autonomy.
လွတ်လပ်မှုဆိုတာကိုယ့်ကိုယ်ကိုအပြည့်ဝပိုင်တဲ့ဘဝမှာပျော်ပိုက်ဖို့သက်သက်မဟုတ်ပါဘူး။အမှန်တရားနဲ့ကောင်းမွန်မှုတွေနဲ့တိုင်းတာပြီးဘဝရှင်သန်နေထိုင်ဖို့ဖြစ်ပါတယ်။ဒါမှသာကျွန်ုပ်တို့ရဲ့ဘဝတွေမှန်ကန်ကောင်းမွန်လာမှာပါ
။ဒီနောက်မှာကိုယ်ပွဲတဲ့အယူဝါဒဆိုင်ရာအယူအဆလွဲမှားပြီးပောက်ကွဲမှုတစ်ခုဖြစ်သူခေါ်တွင်ခဲ့တာနဲ့ပတ်သက်ပြီးသတိပေးလိုက်ပါတယ်။ဒီလိုပြောခဲ့တာဟာဘာသာအယူဝါဒတရုတ်တကံအားလုံးကိုသိခါကြစေဖို့ရည်ရွယ်ချက်မရှိကြောင်းနဲ့အဲ့ဒီအထက်မှာရိုးသားဖြောင့်မှန်တဲ့ပျော်ရွှင်မှုလည်းရှိနေနိုင်တာကြောင့်လို့ပြောပြပါတယ်။ဆက်လက်ပြီးအီတလီဘာသာနဲ့ရှင်းလင်းပြောပြရမှာ
Vaste parti del mondo esiste oggi una strana dimenticanza di Dio
မြန်မာခေတ်ကဗာနေရာတော်တော်များများမှာထူးထူးဆန်းဆန်းဖယားသခင်ကိုမေ့လျော့နေကြကြောင်းဖယားသခင်မရှိတာတော့အဆစအရာရာဟာပကတိအတိုင်းတူညီစွာရှိနေမယ်လို့ထင်ရကြောင်းဗန်နက်ဒစ်ပုတ်ရဟန်းမင်းကြီးကပြောခဲ့တာပါ။ဘာသာရေးဟာစီးပွားရေးအသွင်နဲ့ဖြစ်လာမယ့်အန္တရာယ်နဲ့ရင်ဆိုင်နေရကြောင်းလည်းသတိပေးခဲ့ပါတယ်။ဒါအပြင်လူတွေဟာကိုယ်ကြိုက်ရာဘာသာကိုကိုယ်ရွေးချယ်ကြပြီးတချို့ကတော့ကိုယ်ရွေးချယ်ခဲ့တဲ့ဘာသာတရားနဲ့ပတ်သက်ပြီးတော့အမျက်ထုတ်ကြကြောင်းနဲ့ကိုထူကိုထအယူအဆပေါ်အခြေခံပြီးတိဆောက်ခဲ့တဲ့ဘာသာတရားမျိုးကတော့လူသားတွေအတွက်အရာမရောက်နိုင်ကြောင်းလည်းအထူးအလေးပေးမိန့်ကြားခဲ့ပါတယ်။တနင်္ဂနွေဝတ်ပြုပွဲတွေအတွက်လူငယ်တွေအချိန်ပေးကြဖို့အဆင်မပြေဘူးလို့ထင်ရတဲ့အခါမျိုးတွေမှာတော့ရအောင်အချိန်ယူပြီးတက်ကြဖို့ဗန်နက်ဒစ်ယဟန်မင်းကြီးကတိုက်တွန်းလိုက်ပါတယ်။နောက်ဆုံးမှာလာမယ့်ကမ္ဘာလူငယ်များနေ့ကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာကျင်းပမှာဖြစ်ကြောင်းပုံယဟန်မင်းကြီးကဝမ်းမြောက်ဝမ်းသာကြေညာခဲ့ပြီးအဲ့ဒီပွဲတော်ကို2008ခုနှစ်မှာပြုလုပ်ဖို့ရာထားကြောင်းလည်းမင်ကြားခဲ့